Welcome to the Voice of America in Burmese.
Mingala nya jama taw da shin mya shin American Myaw Zoo Washington DC myo ro ga ni 2016 khu ni September la 12 ye tanin na ni nya jan atwa VOA Myanmar bai season ni ko Myanmar san daw chain nya 9 nai ga ni 10 nai a thi line no meter 24 25 32 51 ne line lan meter 190 ro ga ni dai yai thau lwin pe twa ma phit par de shin.ကျမဆုမမရှင
်မင်္ဂလာပါရှင်ကျမခင်မြွှေပါရုရှားနဲ့အမေရိကန်တို့ဆက်စပ်ညီနိုင်ရယူခဲ့တဲ့အဖြစ်ခက်ရက်စဲရေးဒီကနေ့ဒီဆီးရီးယားမှာစတင်အသက်ဝင်တော့မယ့်အချိန်မတိုင်ခင်နိုင်ပိုင်းအလိုမှာပဲဆီးရီးယားဆွေရစစ်လေရင်တွေကအလက်ပိုမျိုးတဝိုက်မှာလေကြောင်းကနေထိုးစစ်ဆင်ခဲ့ပါတယ်တခါမြောက်ကိုရီးယားအနေနဲ့နောက်ထပ်နျူကလ িয়ার ဆက်သတ်မှုတစ်ခုကိုအချိန်မရွေးထပ်ပြီးတော့လှုပ်လာနိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့သတိပေးပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့ဗြိတိန်နိုင်ငံရောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မှာတော့နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တယ်လို့လွှတ်တော်အကြီးအကဲတွေနဲ့တွေ့ဆုံပါတယ်ဗြိတိန်ဆိုရတာဝန်ရှိသူတွေနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံတဲ့အခါဘယ်လိုအကြောင်းအရာတွေအဓိကထားဆွေးနွေးနိုင်ခြင်းရှိပါသလဲ
တိုင်ပြည်မှာရှိနေတဲ့အရေးကြီးကိစ္စတွေပေါ့နော်ဒီခုနပြောတဲ့တိုင်ပြည်မှာလုပ်တဲ့စီမံငင်းကြီးပေါ့ဒါတွေလည်းပါမှာပေါ့နော်နောက်လုံးမျိုး
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်စီးရဲတင်းမာနေတဲ့တအောင်းမျိုးသားဖွဲ့နဲ့ဒီ RCSS တို့တွေ့ဆုံဆွေးနွေးကြတဲ့တဲ့တွင်ကချင်ပြည်နယ်ဖားကံမှာတရားမဝင်ကြောက်စိမ့်တူးဖို့ရင်ဥပဒေအရအေးအေးယူပြီးထောင်ချမယ်ဆိုတဲ့တားမြစ်မိတ်နေထုတ်ပြန်လိုက်တဲ့တဲ့တွင်စတဲ့နောက်ဆုံးရတဲ့တွင်ကိုတင်ပြပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုံးလွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရမှာပါအခုရင်းဦးဆုံးကတော့နောက်ဆုံးရတဲ့တွင်ကိုမက်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ရုရှားနဲ့အမေရိကန်တို့ဆက်စပ်ညီနိုင်ရယူခဲ့တဲ့ဒီဆီးရီးယားမှာအဖြစ်ခက်ရက်စဲရေးဒီကနေ့စတင်အသက်ဝင်မဲ့အချိန်မတိုင်ခင်နိုင်ပိုင်းအလိုမှာဆီးရီးယားဆိုရစစ်လေရင်တွေကအလက်ပိုမြို့တဝိုက်နယ်တခြားဒေသတွေမှာလေကြောင်းကနေတိုက်ခိုက်တာကြောင့်အဖြစ်ခက်ရက်စဲရေးကိုအစကတည်းကအကြီးကျယ်တန်လျာရှိနေတဲ့သဘုံကောင်းဆောင်တွေအကြားအမျက်ဒေါသနဲ့အတူအစိုးမြင်မှုတွေလည်းတိုးလာနေပါတယ်အပြစ်ခက်ရက်စည်သဘောတူညီချက်ဟာသမရဘက်ရှာရ်အာဆတ်အစိုးရကိုပို့ပြီးတော့အားကောင်းစေရုံတသက်ပဲဖြစ်လိမ့်မယ်လို့သဘုံကောင်းဆောင်တွေကပြောပါတယ်မွတ်စလင်တို့ရဲ့အားလဲရဲ့ It It At Ha ပွဲတော်ရဲ့နဲ့တိုက်တိုက်ဆိုင်ဆိုင်ဒီနေ့နေဝင်ချိန်မှာစတင်မဲ့အဖြစ်ခက်ရက်စည်သဘောတူညီချက်နဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုကရှင်းလင်းချက်ထုတ်ပြန်ပေးဖို့နဲ့တခြားတောင်းဆိုချက်တချို့ကိုလည်းစီးရီးယားအတိုက်ခံလက်နက်ကိုင်အဖွဲ့တွေကတောင်းဆိုထားပါတယ်အပြစ်ခက်ရက်စည်သဘောတူညီချက်နဲ့ပတ်သက်လို့သဘုံကောင်းဆောင်တချို့ကဝေဖန်ကြပေမဲ့ဒါကိုလက်မခံဘူးလို့တော့သူတို့ကမပြောကြပါဘူးအရင်ကအပြည့်ရစည်သဘောတူညီချက်အများစုမှလိုပဲဒီဒီချင်းသဘောတူညီချက်ဟာလည်းပထမ48နာရီကြာရက်စဲမှုနဲ့စတင်မှာပါအချိန်ကာလထပ်တိုးနိုင်ပြီးတော့တရင်တစ်ပတ်ကြာတဲ့အထိဆက်ထိန်းထားနိုင်မယ်ဆိုရင်တော့အမေရိကန်နဲ့ရုရှားတို့ကစစ်သွေးကြွအဖွဲ့နူဆရာတပ်ဦးကိုရော IS အဖွဲ့ဝင်တွေကိုပါပူးတဲ့ထိုးစစ်ဆင်ကြမှာပါအခုနောက်ဆုံးသဘောတူညီချက်ကနေ9နှစ်ကြာဆီးရီးယားပြည်တွင်းစစ်ကြောင်းအလက်ပိုမြို့လုံးနေရာတွေမှာလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေအထက်စားနပ်ရိက္ခာနဲ့စေဝါအကူအညီတွေပေးသွားနိုင်မှာပါဆီးရီးယားမှာပြည်တွင်းစစ်ကြောင်းလူတွေထောင်ပေါင်းများစွာသေဆုံးခဲ့ရပြီးဖြစ်တယ်လို့လူပေါင်း17သန်းအိုးအိမ်မဲ့နေရတာဖြစ်ပါတယ်ရှင်
တူရကီနိုင်ငံအရှေ့ပိုင်းဗန်မြို့ကအာနာယပါတီ AKP ဌာနချုပ်အနီးမှာရှိတဲ့ရဲစစ်ဆေးဂိတ်မှာကားဘုံးပောက်ကွဲတာကြောင့်လူ48ဦးထပ်မံတန်းရရသွားတယ်လို့တူရကီနိုင်ငံပိုင်းသတင်းဌာနကကြေညာပါရယ်တန်းရရသူ46ဦးဟာအရက်သားတွေဖြစ်ပြီးကျန်တဲ့ဦးကတော့ရဲဝန်တန်းတွေဖြစ်တယ်လို့အုပ်ချုပ်ရေးမှူးရုံးကထုတ်ပြန်တဲ့ကြေညာချက်ကိုကူကပြီးအနာဒိုလူသတင်းဌာနကပြောပါရယ်မွတ်စလင်တွေရဲ့အားလည်းရဲ့ဘွဲတော်အင်းနစ်အစဒီကနေ့တင်းလာနေမနေ့09:50လောက်မှာပောက်ကွဲမှုဖြစ်တာပါတရားရသူတွေက2ဦးဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့ဗန်မြို့ရဲဌာနအကြီးအကဲဆူဝက် EKC ကအနာဒိုလူသတင်းဌာနကိုပြောပါတယ်လူစီကအရက်မှာရှိတဲ့အုပ်ချုပ်ရေးမှူးရုံးနဲ့မီတာ200အကွာမှာဖောက်ခွဲရေးပစ္စည်းတွေတင်ဆောင်ထားတဲ့ကားပောက်ခွဲခဲ့တာလို့ပုဂ္ဂလိကသတင်းအေဂျင်စီတစ်ခုဖြစ်တဲ့ဒိုဂန်ကပြောပါတယ်ဒီပောက်ခွဲမှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူးကတ်မြပြနေထိုင်ရာနိုင်ငံအရှေ့တောင်ပိုင်းဒေသကတရားမဝင်ကတ်အလုသမားပါတီနဲ့ဆက်နွယ်မှုရှိတယ်လို့စွပ်စွဲခံထားရတဲ့မျိုးတော်ပေါ်28ယောက်ကိုအုပ်ချုပ်ရေးမှူးကဒီယာရုကနေထုတ်ပယ်အပြီးတရက်ကြာမှာအခုလိုပောက်ကွဲမှုတွေဖြစ်ခဲ့တာပါအဲဒီသူတွေကိုလွန်ခဲ့တဲ့အချိန်တော်တော်ကြာတည်းကထုတ်ပယ်သင့်တယ်လို့တူရကီသမ္မတရစ်ဂျစ်တေးအာရူဝန်ကပြောဆိုထားတာပါအ
ာဖဂနစ္စတန်နိုင်ငံတောင်ပိုင်းကန္ဒဟာမြို့ကအဓိကစစ်ရုံတစ်ခုကို2နာရီကြာဝင်ရောက်စီးနင်းထားခဲ့ကြတဲ့အသေးခံဘုံးခွဲသမား2ယောက်ကိုတော့ဒီကနေ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကပြစ်တက်ခဲ့တဲ့အကြောင်းအာဖဂန်ဆိုရရာရှိတွေကပြောပါရယ်ဒီပြစ်ခတ်ဖမ်းဆီးမှုအတွင်းမှာမိသက်ဝင်တဲ့အုပ်လည်းသိဆုံးသွားတယ်လို့အာဖဂန်ထောင်လိုင်းရေးအေဂျင်စီကပြောပါရယ်အသေးခံဘုံးကွဲသမား2ဦးဟာကန်ဟာမျိုးကမီယာဝီစေယုံဝင်းကိုဝင်စီးပြီးတော့လုံခြုံရေးအဆောင်တွေကိုတနက်နေ့ပြစ်ခတ်ခဲ့တဲ့အကြောင်းမျက်မြင်တွေ့သူတွေနဲ့ဆိုရရာရှိတွေကပြောပါရယ်မွတ်စလင်တို့ရဲ့အစ်ပွဲတော်အထိမ်းမန်းနေ့မှာဒီတန်တရာအုပ်ချုပ်ရေးမှုကစေယုံကလူနာတွေရဲ့အခြေအနေကိုလာရောက်ကြည့်ရှုဖို့စီစဉ်ထားတဲ့အချိန်မတိုင်ခင်လေးမှာပဲအခုတိုက်ခိုက်မှုဖြစ်ခဲ့တာလို့ ပြောခွင့်ရဆမ်မင်းကဘာဝက်က VOA ကိုပြောပါတယ်လူနာရီရောစီးရုံဝန်ထမ်းတွေပါထိခိုက်ဒဏ်ရာရခဲ့ခြင်းတော့မရှိဘူးလို့သူကဆိုပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်နေပြောဆိုလာတာမရှိသေးပါဘူးဒါပေမဲ့ကန်ဒဟာပြည်နယ်ဟာအစ္စလာမစ်စစ်သွေးကြွတွေအဓိကပောက်ဖွားရာမျိုးအဖြစ်လူသိများတာကြောင့်အခုတိုက်ခိုက်မှုဟာတာလီဘန်အဖွဲ့ရဲ့လက်ချက်ဖြစ်နိုင်တယ်ဆိုတဲ့သံသယတွေရှိနေပါတယ်ရှင်
2021ခုနှစ်စက်တင်ဘာ17ရက်ဂျမ်ပတ်တိုက်ခိုက်ခံရမှုအတွင်းသေဆုံးခဲ့ကြသူတွေရဲ့မိသားစုရဲ့အနေနဲ့အဂျမ်ပတ်လှုပ်ရှားမှုတွေကိုထောက်ခံအားပေးတဲ့နိုင်ငံဖြစ်ဆွဆွဲခံထားရတဲ့ Saudi Arabia အစိုးရကိုတရားဆွဲဆိုခြင်းပြုတဲ့ဥပဒေဂျန်တရက်ကို American လွှတ်တော်နေ့အလုံးကအတည်ပြုလိုက်တဲ့ပုံမှာစိုးရင်ကြောင့်ပင်လယ်ကွေ့အာရဗ်နိုင်ငံတွေကထုတ်ပေါ်ပြောဆိုပါတယ်ဒီဥပဒေဂျန်ဟာနိုင်ငံတွေအချင်းချင်းကြားဆက်ဆံရေးအခြေခံအကြောင်းတရားတွေနဲ့ကျင့်ဝတ်စည်းကမ်းတွေအထူးသဖြင့်အချုပ်အခြာပိုင်ဆိုင်မှုကိုကာကွယ်ပိုင်ခွင့်ချိုးဖောက်ခံရတာဖြစ်တယ်လို့ပင်လယ်ကွေ့6နိုင်ငံပူးပေါင်းဆောင်ရွက်ဒီကောင်စီဂျက်စတာကပြောပါတယ်ဒီဥပဒေမူကြမ်းကိုသမရအင်ဘီရောကဗီဒိုအနာသုံးပယ်ချမယ်လို့ပြောထားတဲ့တိုင်အောင်အောက်လွှတ်တော်မှာပြီးခဲ့တဲ့တောက်ချာနေ့ကအတည်ပြုလိုက်တာပါအဂျမ်ဖက်ဝါရကူညီအပ်ပေးသူတွေကိုတရားဥပဒေအရရေးယူဖို့လို့ဆိုရဲ Justice Against Sponsor of Terrorism Act ဥပဒေကြမ်းကိုအထက်လွှတ်တော်မှာတော့ဒီပြီးခဲ့တဲ့မေလကလေးကအတည်ပြုပေးခဲ့တာပါဒါပေမဲ့သမရအင်ဘီရောကတော့ဒီဥပဒေမူကြမ်းဟာ Saudi Arabia နဲ့ American ရဲ့ဆက်ဆံရေးကိုထိခိုက်နှံတယ်လို့နိုင်ငံရဲ့ခြားမှာရောက်နေတဲ့အမေရိကန်နိုင်ငံသားတွေပေါ်တရားဆွဲဆိုရာတွေနဲ့နိုင်ငံရဲ့ခြားတိုင်းပြည်တွေကအမေရိကန်ကိုတရားဆွဲဆိုရာတွေလမ်းပွင့်သွားနိုင်တာကြောင့်လက်မခံပါဘူး။အင်ဘီရောကဗီဒိုအာနာသုံးပယ်ချရင်တော့မှအထက်နဲ့အောက်လွှတ်တော်နှစ်ရပ်ပေါင်းမှာလွှတ်တော်အမတ်သုံးပုံနှစ်ပုံထက်မနည်းကထောက်ခံနေဆိုရင်တော့ဒီဥပဒေကိုအတည်ပြုနိုင်မှာဖြစ်ပါရယ်ခင်ဗျာ
။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ไลโดมิเตอร์24กิโลเฮิรตซ์12395ไลโดมิเตอร์25กิโลเฮิรตซ์11965ไลโดมิเตอร์32กิโลเฮิรตซ์9235ไลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไลไลมิเตอร์190กิโลเฮิรตซ์1905รู้เนี่ยว่าทุ่นปีนี่ว่าเลยครับเนี่ย
ဒီအမေရိကန်တန်ကနေတင်းလာနေညဘက်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်နျူကလ িয়ার စမ်းသပ်မှုတစ်ခုအချိန်မီထပ်လုပ်လာနိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့မှသတိပေးပါရယ်။မစ်ဆိုင်းဒုံးကျည်ထိပ်မှတက်ဆင်နိုင်မဲ့နျူကလ িয়ার ထိပ်ဘူးထုတ်လုပ်နိုင်ဖို့စမ်းသပ်မှုတွေကိုမြောက်ကိုရီးယားနိုင်ငံအရင်ကလုပ်ခဲ့တဲ့ပွန်ဂျယ်ရီနျူကလ িয়ার စမ်းသပ်တဲ့နေရာကအသုံးမပြုတော့တဲ့ဥမြင်လိုင်းကောင်းထဲမှာနောက်ထပ်စမ်းသပ်မှုတွေလုပ်လာနိုင်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရမွန်ဆန်းဂျွန်ကပြောပါရယ်။ဒါပေမဲ့အဲ့ဒီထက်ပိုပြီးအသေးစိတ်ကိုတော့မပြောခဲ့ပါဘူး။မြောက်ကိုရီးယားကနောက်ဆုံးနျူကလ িয়ার ဆက်သက်မှုတွေကိုပြီးခဲ့တဲ့တောက်ကြာနေတုန်းကလုပ်ခဲ့တာဖြစ်ပြီးတော့တဟ5ချိန်မြောက်နဲ့အားပြင်းဆုံးဆက်သက်မှုလည်းဖြစ်ပါတယ်။ဒီလိုရဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေကိုကန့်ကွက်တဲ့အနေနဲ့လွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုအတွင်းကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့အရေးယူတန်းခတ်ပိတ်ဆို့မှုတွေကိုပြောင်ပြောင်တင်းတင်းဆန့်ကျင်လိုက်တာပဲလို့ဆိုပြီးလုံခြုံရေးကောင်စီကရှုံချပါတယ်။ဒီအတွက်တင့်တော်တဲ့နိလန့်တွေနဲ့တွန့်ပြန်ကင်တွယ်သွားမယ်လို့လည်းကောင်စီရဲ့ကြေညာချက်မှာဖော်ပြထားတာပါ။ဒီကနေ့ဆိုးမျိုးတော်မှာကျင်းပတဲ့အမေရိကန်ဒီတောင်ကိုရီးယားကာကွယ်ရေးအစည်းအဝေးမှာတော့မူဝါဒရေးရာတောင်ကိုရီးယားဒုတိယကာကွယ်ရေးဝန်ကြီးယွန်ဂျန်ဆွန်းကမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းဟာဒီသူတို့မဟာမိတ်နိုင်ငံနှစ်ခုစလုံးအတွက်အကြီးမားဆုံးခြေချမှုဖြစ်တယ်လို့ပြောသွားပါရရှင်
။မြောက်ကိုရီးယားနိုင်ငံမြောက်ပိုင်းမှာမိုးများပြီးရေကြီးရေလျှံမှုတွေကြောင့်လူ133ယောက်ထက်မနည်းသေဆုံးပြီး395ယောက်ပျောက်ဆုံးနေတယ်လို့နောက်ထပ်လူ38,000ကလည်းအိုးအိမ်တွေဆုံးခေါက်ထွက်ပြေးနေရတယ်လို့ကုလသမဂ္ဂအေဂျင်စီကဒီကနေ့ပြောပါရတယ်။အင်ဂျင်35,000ကျော်ရေကြီးမှုတန်းခံရပြီးဒီအထက်က69ရာခိုင်နှုန်းကတော့လုံးဝပျက်စီးသွားတဲ့အကြောင်းလူသားချင်းစာနာမှုရေးရကုလသမဂ္ဂယုံ UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါရတယ်။စာတင်ကြောင်းပေါင်း 8,900 နဲ့ပြည်သူပိုင်ဆောက်ဦးတွေလည်းထိခိုက်ပျက်စီးရလို့ဆိုပါရယ်စိုက်ပျိုးမြေဟာအများပြားရေရောက်နှိမ့်ညွတ်ခဲ့ပြီးလူ34,000ထက်မနည်းအရေးပေါ်အကူအညီလိုအပ်နေကြောင်းလည်း UNOCHA ဖွဲ့ကပြောပါရယ်တရုတ်နိုင်ငံနဲ့နေဆက်အနီးမူဆန်နဲ့ယွန်ဆာဒေတာနှစ်ခုမှာရေကြီးမှုဒဏ်ဆုံးဆုံးခံနေရပြီးအဲ့ဒီဒေတာတွေကိုအကူအညီတွေပေးပို့နိုင်တဲ့အခြေအနေလည်းမရှိသေးပါဘူးရေပေးတန်တဲ့ဒေတာတွေကလိုအပ်ချက်တွေကိုသိရှိနိုင်မှုအတွက်ကုလသမဂ္ဂအေဂျင်စီတွေနိုင်ငံတကာ NGO အဖွဲ့တွေနိုင်ငံတကာချက်ချင်းဤအဖွဲ့နဲ့မြောက်ကိုရီးယားချက်ချင်းဤအဖွဲ့တွေပါဝင်တဲ့အဖွဲ့တစ်ခုဟာပြီးခဲ့တဲ့သတင်းပတ်ကရေးပေးတဲ့နေရာတွေကိုတွားရောက်ခဲ့ကြောင်းလဲအိုချာအဖွဲ့ကပြောပါရခင်ဗျာ
အုံနောက်နဲ့ဥကောင်းသိငယ်တဲ့ကလင်းငယ်တွေမွေးဖွားမှုနဲ့ဆက်ဆက်နေတဲ့ချင်းကနေလိစင်ကူးဆက်တဲ့ဇီကာယောဂါပိုးဖြစ်ပွားမှုအနေနဲ့ပတ်သက်လို့ထိုင်းချမ်းမာရေးနဲ့ဆွေရအရာရှိတွေကတော့စိုးရင်စရာသိမ့်မရှိတဲ့အကြောင်းပြောပါရတယ်။ဒီယောဂါပိုးဖြစ်ပွားမှုနဲ့ပတ်သက်တဲ့အချက်လက်တွေကိုဖွင့်ချလိုက်ရင်ခီးသွွားလုပ်ငန်းကိုထိခိုက်နိုင်တဲ့အပေါ်မှာစိုးရင်တဲ့အကြောင်းလဲထိုင်းအရာရှိတွေကပြောထားတာပါ။ယောဂဘူကာကွယ်ရေးနဲ့ ဒီထိန်းချုပ်ရေးဆိုင်ရာဥရောပစင်တာ ECDPC ကတော့ထိုင်းနိုင်ငံအတွင်းစီကယောဂါဘူးပြန့်နှံ့လာနေတဲ့အပေါ်မှာတောက်ကြနေတော့ငါသတိပေးပါရယ်အရှေ့တောင်အာရှနိုင်ငံအတော်များများမှာဒီယောဂါဘူးကူးစက်မှုတွေတိုးလာနေတာပါစီးပွားရေးအချက်ချကြတဲ့ဘန်ကောက်မြို့နယ်ကဆက်သွန်စေးပတ်ဝန်းကျင်မှာစီကယောဂါနောက်ထပ်ဖြစ်ပွားမှု22ခုရှိခဲ့တဲ့အကြောင်းမနေ့ကပဲအတည်ပြုထားပါရယ်ဇီကာယောဂါပိုးဟာလိန်ဆက်ဆက်မှုကနေကူးစက်နိုင်တဲ့ဆိုပေမဲ့ဒီယောဂါပိုးဟာလူကိုသေစေနိုင်တဲ့ဒါမှမဟုတ်အလွယ်တကူကူးစက်နိုင်တဲ့ယောဂါပိုးမဟုတ်တာကြောင့်အလွန်အကျွံစိုးရင်ကြောက်လန့်မှုတွေမဖြစ်ကြဖို့ကျန်းမာရေးအရာရှိတွေကလူလူတွေကိုတိုက်တွန်းထားပြီးတော့ခီးသွွားလုပ်ငန်းတွေမှာထိခိုက်မှုတွေဖြစ်မှာကိုမလိုလားတဲ့အကြောင်းလည်းပြောဆိုထားပါတယ်ရှင်
။ကဘာတဝမ်းကအစ္စလမ်ဘာသာဝင်တွေကအစ်ပွဲတော်လို့ခေါ်တဲ့ဒီအသားသက်ပူဇော်တဲ့ Feast of Sacrifice ပွဲတော်ကိုကျင်းပနေပါတယ်ဖျားသခင်အပေါ်အိဗရာဟင်ကသူ့ရဲ့ယုံကြည်ကိုးစားမှုကိုတည်တည်ပြတဲ့အနေနဲ့သားဖြစ်သူကိုဖျားသခင်ထံဆွလွတ်ပေးရတဲ့အထိမ့်မဲ့အနေနဲ့အခုအစ်ပွဲတော်ကိုကျင်းပတာပါ sorry အာရေဗီယာနိုင်ငံမက္ကာမှာထောင်ထဲချီတဲ့ဖျားဖူးတွေလည်းရောက်ရှိနေပါတယ်ဖျားဖူးတွေဟာမီနာအရက်မှာကျင်းပတဲ့မကောင်းဆိုးရွားကိုကြောက်စရစ်နဲ့ပြစ်ပေါက်ခြင်းအခမ်းအနားကိုဒီကနေ့ဆင်နွှဲနေကြပါရခင်ဗျာ Direct from Washington The
Voice of America The O နောက်ဆုံးသိထားတဲ့သတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်အောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကနေတနင်္လာနေ့ညချမ်းထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုရင်းငွန်းကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်သတင်းကိုတင်ပြပေးချင်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာဒီကနေ့နေခင်းပိုင်းမှာတော့ဗြိတိန်နိုင်ငံသားဝင်ကြီး Boris Johnson နဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးစီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံဆွေးနွေးခဲ့သလိုကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်ကိုလည်းတွားရောက်ခဲ့ပါတယ်။ဗြိတိန်ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာဖွံ့ဖြိုးရေးကိစ္စနောက်လုံခြုံရေးကိစ္စတွေကိုအဓိကထားဆွေးနွေးမယ်လို့လည်းခန့်မှန်းကြပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့မှာတော့ဗီတင်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘာကောင်းနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီနောက်မှာတော့မြန်မာနိုင်ငံသားတချို့တက်ရောက်နေတဲ့ကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်ကိုတွားရောက်ခဲ့ပြီးဗိုလ်ချုပ်ကြီးဆာခရစ်စတိုဖာဒီဘရယ်၊ကျောင်းအုပ်ကြီးဆာတွန်ဖိလစ်တို့နဲ့တွေ့ဆုံခဲ့တဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကာကွယ်ဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်မှာတော့ကာကွယ်ရေးဝန်ကြီးဌာနကဗိုလ်မှူးကြီးအောင်မြင့်ဦးနဲ့ငင်းချမ်းရေးကော်မရှင်ကဦးမိုးစောဦးတို့တက်ရောက်နေတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ဗီတင်ခီးစဉ်အတွင်းမှာဗီတင်ဝန်ကြီးချုပ်ထရီဇာမီအပါအဝင်ဗီတင်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိနေပါတယ်။ဒါ့အပြင်ဗီတင်အခြေစိုက်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD LA အဖွဲ့နဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ဗီတင်အခြေစိုက် NLD LA ခေါင်းဆောင်ဒေါက်တာဝင်းနိုင်ကဒေါက်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အဲပထမသူကတွေ့ဖို့ဆိုပြီးတော့ကျွန်တော်တို့ကိုပြောထားတယ်ဒါပေမဲ့လောလောဆယ်သူကဗြိတိန်အစိုးရရဲ့အပုဂံနေများနေလို့တဲ့အဲမတွေ့နိုင်သေးဘူးဆိုပြီးတော့ကျွန်တော်လည်းစောင့်နေရတယ်လေ
ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ရဲ့အသင့်စောင့်ဆိုင်နေဖို့ကိုလည်းဒီကနေ့မနက်ပိုင်းမှာပဲဗြိတိန်အခြေစိုက်မြန်မာတန်ယုံတာဝန်ရှိသူကဖုံးဆက်အကြောင်းကြားထားတယ်လို့လည်းဒေါက်တာဝင်းနိုင်ကပြောပါတယ်ဗြိတိန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာတော့နိုင်ငံရဲ့လုံခြုံရေးနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့လည်းဒေါက်တာဝင်းနိုင်ကသုံးသပ်ပါတယ်
အဲလောလောဆယ်တိုင်းပြည်မှာရှိနေတဲ့အရေးကြီးကိစ္စတွေပေါ့နော်ဒီခုနပြောတဲ့အဲတိုင်းပြည်မှာလုပ်မဲ့စီမံကိန်းကြီးပေါ့ဒါတွေလည်းပါမှာပေါ့နော်နောက်လုံမျိုးရေးကိစ္စတွေလည်းပါမယ်လို့ယူဆပါတယ်ကြာသေးခင်ကပဲအဲရန်ကုန်ကြီးချုပ်ဦးဖြိုးမသိန်းလာသွားတဲ့အခါမှာ Central Land မှာသူ presentation တစ်ခုလုပ်သွားတယ်အဲ presentation မှာ new yangon project အပါအဝင်ပေါ့နော်ဒီအဲကြိုက်ကားလုပ်မဲ့စိတ်ကလုပ်ငန်းနေနောက်တစ်ခုတို့ကျွန်တော်တို့စက်မှုလုပ်ငန်းတွေနောက်တစ်ခုဟန်တာရီလေးယူဝင်ကိစ္စတွေနောက်လုပ်ငန်းတွေတော်တော်များများ project တွေပေါ့နော်အဲကိုယ်တင်ပြဆွေးနွေးပြီးတော့စီစဉ်သွားတယ်သူကလည်းပြောသွားတယ်ဒီသူမလာခင်မှာနိုင်ငံ30ကကုမ္ပဏီ150နဲ့အကုန်လုံးစီစဉ်ထားရပြီဒါလည်းတော့စုကိုယ်တိုင်အစီစဉ်တဲ့ project တွေဆိုတော့ဒါသူ့အချိန်မီပြီးသွားမယ်ဆိုတော့ဒါတွေကတော့သူကသူ in place ဖြစ်နေပါတယ်ကျွန်တော်တို့ကဘာမှစိတ်ပူစရာအကြောင်းမရှိပါဘူးနောက်ဒီ new yangon project မှာလည်းဒီ US ရဲ့UK ရဲ့ Indonesia ရဲ့နောက် Japan ရဲ့ Korea ရဲ့ကတွဲပြီးတော့အားလုံးလုပ်မယ်နောက်တစ်ခုကဒီဝင်းကျိုးရဲ့ခီးစဉ်မှာလည်းဒီဟိုကနေပြီးတော့ပြည်သူအစိုးရနေပြီးတော့ဒေါ်လာ300ကူညီလိုက်တယ်တရား New Yangon Project ဆိုတော့ဒါရီကအကုန်လုံးစီမံဗီဇာကိစ္စတွေဆိုတော့အားလုံးအသူ target တိုင်းနဲ့သူပြီးသွားမယ်လို့ကျွန်တော်တော့ယူကြည်ပါတယ်
။ဒေါ်ဆန်းစုကြည်ရဲ့ဘီတင်ခီးစင်မှာတော့မိသားစုဝင်နေနဲ့လည်းတွေ့ဆုံခဲ့တာပါ။မနေ့တုန်းကတော့ဥရောပအရှေ့လယ်ပိုင်းနဲ့အာဖရိကဒေသတို့ကမြန်မာအတန်းအမတ်ကြီးတွေနဲ့လန်ဒန်မြို့ကမြန်မာအတန်းရုံးမှာတွေ့ဆုံဆွေးနွေးခဲ့တယ်လို့လန်ဒန်ခြေဆိုင်မြန်မာအတန်းရုံးတာဝန်ခံတဦးကပြောပါတယ်
။ကျွန်တော်လည်းပါဆိုတဲ့ဒီကိစ္စတွေကိုကျွန်တော်တို့လည်းကျွန်တော်တို့ပေးမသိဘူးကျွန်တော်တို့လည်းဒါဟိုပါလေဟိုဘလုတ်ကွန်ဗယ်နဲ့ကျွန်တော်တို့ကဒီဒေသခံဝန်ထမ်းဒီကိစ္စတွေကကျွန်တော်တို့မသိဘူး။
ဟုတ်ကဲ့ဟုတ်ကဲ့မနေ့ကတော့ဆရာတို့တန်ရုံမှာပဲဟိုတန်မှတ်ကြီးတွေနဲ့တော့တွေ့ကြသေးတယ်မဟုတ်
ဟုတ်တယ်ဟုတ်ပါတယ်မနေ့ကတော့ကိစ္စတော့ဒီမှာဒီအစီဝေးလောက်တဲ့စားတွေပါလေမနေ့ပြီးသွားပါပြီ
မြန်မာတန်မှတ်ကြီးတွေနဲ့တွေ့ဆုံတာမှာတော့အစိုးရရဲ့မူဝါဒနဲ့လမ်းစဉ်တွေဦးစားပေးလုပ်ငန်းတွေနိုင်ငံခြားရေးမူဝါဒတွေကိုဒေါက်ဆန်းစုကြည်ကရှင်းလင်းပြောကြားခဲ့ပြီးတန်မှတ်ကြီးတွေအနေနဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေကိုကာကွယ်စောင့်ရှောက်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ဘီတင်ခီးစင်ပြီးမှာတော့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကိုခီးစင်မှာဖြစ်ပြီးအမေရိကန်သမ္မတဘရက်ကိုဘာမာဒုတိယသမ္မတဂျိုးဘိုင်ဒန်အပါအဝင်နိုင်ငံခြားရေးဝန်ကြီးတို့နဲ့ပါတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ဝါရှင်တန် DC မှာအမေရိကန်အစိုးရခေါင်းဆောင်လေးနဲ့တွေ့ဆုံပြီးမှာတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ကိုတွေ့ရောက်ပြီးကုလသမဂ္ဂအစိုးရအရာရှိကြီးများအစည်းအဝေးနဲ့ကုလသမဂ္ဂအထွေထွေညီလာခံတို့မှမိန့်ခွန်းပြောဖို့စီစဉ်ထားပါတယ်ရှင်။
မတ်တိန်ကြီးထိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မနေ့ဖြန်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာလဲဒေါက်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဆွေးနွေးကြမှာမို့ပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ပြသည်ရှင်။သတင်းလွှာတစ်ပုဒ်ကိုဆက်တင်ပြကြင်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဒေသကစာတင်ကျောင်းတွေမှာတအောင်းစာပေးတင်ကြားရေးနဲ့ TLLA တအောင်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားဖြစ်ပွားနေတဲ့စစ်ရေးပြဿနာတွေကိုဖြေရှင်းနိုင်ရို့အတွက်တအောင်းမျိုးသားပါတီကကိုယ်စားလှယ်အဖွဲ့တွေနဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွှေစစ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကပြောပြပေးပါမယ်ရှင်
။ဒီကနေ့ထိုင်းနိုင်ငံတွင်နှစ်ဖက်တွေ့ဆုံညှိနှိုင်းမှုအရတန်မျိုးသားပါတီဘက်ကတောင်းဆိုထားတဲ့ရှမ်းပြည်နယ်တောင်ပိုင်းဒေသတွင်တန်းစာပေတင်ကြရေးနဲ့ပတ်သက်ပြီးတောင်ပိုင်းရှမ်းပြည်တပ်မတော်ကိုယ်စားလှယ်ဘက်ကအောက်ခြေဖွဲ့နဲ့ညှိနှိုင်းသွားဖို့သဘောထားမှတ်ချက်ပေးခဲ့တယ်လို့တန်းမျိုးသားပါတီကဗဟိုလူမှုဆောင်ကော်မတီဝင်တာလှဖေကအခုလိုပြောပါတယ်
အဲ့ဒီလုံမဲ့လုံငန်းစင်တွေကိုအပြီးပေးပြီးမှကောင်းစားပြီးမှပါလို့ရှိရင်ဆက်ရနေပြီးမှအောက်ဆီမှာရှိတဲ့ပြည့်တိုင်းရင်းတစ်ဖက်ကကမှုတွေကောင်းဆောင်တွေတပ်သားတွေကိုသွားကောင်းစားပြီးမှလေးလုံးလေးရပါမယ်ဆိုတဲ့အဖြေကတော့ဟိုအားရကြကောင်းတယ်လို့ဒါပြောလို့ရပါတယ
်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်တန်းပလောင်တပ်ဖွဲ့ TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC တပ်ဖွဲ့တို့ကြားစီရေးပဋိပက္ခသင်းမနေတဲ့အနေထားကနေနှစ်ဖက်ဖွဲ့သွေးဆူဆွေးနွေးနိုင်ဖို့ RCSSSC ဘက်ကနေတစ်စိတ်ခံကန့်လန့်ခဲ့တယ်လို့ RCSF ဘက်ကဘူမူကြီးဆိုင်ငင်းကပြောပါတယ
် TNC ကသူကတော့ဒီ TNLA ကိုယ်စားလှယ်တော့မဟုတ်ဘူးပေါ့နော်ဒါပေမဲ့သူကကြားခံနေနေဆိုတော့ကျွန်တော်တို့ဘက်ကနေပြီးတော့ဒီ TNP ကနေတစ်ဆင့် TNLA ကိုဟိုစကားပါတာရှိပါတယ်ပေါ့နော်အဓိကရတော့ကျွန်တော်တို့နှစ်ဦးနှစ်ဖက်ကြားမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေအမြန်ဆုံးရပ်တန့်သွားအောင်ကျွန်တော်ဆွေးနွေးဖို့လိုအပ်ပါတယ်ပေါ့
TNL တန်းပလောင်တပ်ဖွဲ့အနေနဲ့ပဋိပက္ခချုပ်ငြင်းရေးအတွက်နှစ်ဖက်တွေ့ဆုံဖို့စီစဉ်ထားတာရှိပေမဲ့လည်းနေရာဒေသရွေးချယ်မှုအခက်အခဲကြောင့်အထမမြောက်ခဲ့ဘူးလို့ TNL နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန်းလှကပြောပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတမ်းပလောင်တပ်ဖွဲ့ TNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တပ်ဖွဲ့တို့ကြားစီရေးပဋိပက္ခတင်းမာနေစေလဲဖြစ်ပါတယ်ဒီကနေ့နဲ့ပြီးခဲ့တဲ့စက်တင်ဘာ10ရက်နေ့ကမန်တုံမြို့နယ်မန်ယုတ်ကျေးရွာတွင်မှာတောင်ပလောင်တပ်ဖွဲ့နဲ့ RCSSSA တပ်ဖွဲ့တို့အကြမ်းမှာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စစ်အနေနဲ့ဒီလိုဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခဟာလူမျိုးရေးနဲ့မသက်ဆိုင်ပဲလက်နက်ကန်ဖွဲ့ချင်းချင်းကြားဖြစ်ပွားတဲ့ပြဿနာတစ်ခုလို့ရှုမြင်ပြီးနှစ်ဖက်တပ်ဖွဲ့ပဋိပက္ခချုပ်ငြင်းရေးအတွက်မကြာခဏတွေ့ဆုံဆွေးနွေးသွားနိုင်မယ်ဆိုရင်ကြားရကမလူလားအပ်တဲ့ပြဿနာတွေကိုလည်းကောင်းမွန်စွာဖြေရှင်းနိုင်မယ်လို့ယုံကြည်တယ်ဆိုပြီးအဖွဲ့မိတ်ခွန်းမှပြောကြားသွားပါတယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်နဲ့ခိုလန်မြို့နယ်ဘက်မှာတန်းပလောင်လူကြီးသိန်းချီရှိနေပေမဲ့စာတင်ကျောင်းတွင်တန်းစာပေတင်ကျမ်းမှုပိတ်ပင်မှုတွေရှိနေတယ်လို့တန်းတန်ကတော်အဖွဲ့စီယုံရင်မှုဖွဲ့ပင်ဆရာတော်တောပိတကမိတ်ပါတယ
်သူတို့ကဘုန်းကြီးတွေခန့်နေဒီဆရာမတွေက CNLA ဘလို့ခေါ်မလဲတရှိ့တော်မျိုးပေါ့မဟုတ်ဘူးဘုန်းကြီးတွေပြန်ရှင်းရတယ်ဒီကျောင်းဖွင့်တာဘုန်းကြီးတွေဖွင့်တာဒီပလောင်လူငယ်တွေအဲ့ဒါမှဆိုရင်မိုင်းကန်ဘက်မှာဆိုရင်ပလောင်တွေကသိန်းချီရှိတယ်တောင်းချီတော့မကဘူးအဲ့လိုရှိတဲ့လူကြီးတွေထဲမှာစာမတက်ဘူး
ဒီလိုတာစီပြပြမှုတွေရှိနေခဲ့လို့တန်းနိုင်ငံရေးပါတီတွေနဲ့တန်ကတော်ဖွဲ့တွေကနေတောင်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့နဲ့လာရောက်ဆွေးနွေးညှိနှိုင်းခဲ့တာလည်းဖြစ်ပါတယ် TNL တန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSA တပ်ဖွဲ့တို့ဟာ2015ခုနှစ်နိုဝင်ဘာလကစလို့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်နေမြေပိုင်ဆိုင်မှုပြဿနာနဲ့ပတ်သက်ပြီးလက်နက်ကင်ပြစ်ပခတ်ဖြစ်ပွားလာခဲ့တာပါ စီးရဲသိမ်းမှနေဆက်ဖြစ်တဲ့တမ်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSA ဖွဲ့တို့ကြားအပြစ်ခတ်ရစရေးအတွက် UNSC ခေါ်ညီညွတ်တော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဖွဲ့တို့ကနေကြိုးပမ်းသွားမယ်လို့ဆိုပေမဲ့လည်းဒီကနေ့အထိတော့နှစ်ဖက်ဖွဲ့တွေကြားတွေ့ဆုံဆွေးနွေးနိုင်ခြင်းမရှိသေးပါဘူး။ဒီကနေ့တွေ့ဆုံမှုမှာတော့ရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီဘက်ကဥက္ကဋ္ဌကြီးဒုတိယဗိုလ်ချုပ်ကြီးရွက်စစ်ဗိုလ်ချုပ်ဆိုင်းရီတို့တက်ရောက်ဆွေးနွေးခဲ့ရတယ်လို့တန်းမျိုးရပါတီ TNP ဘက်ကတော့ဗိုလ်လူမှုဆောင်ကော်မတီဝင်တာအေးမောင်တာလှဖေးမြန်မာနိုင်ငံလုံးဆိုင်ရာတန်းပလောင်တန်ခါဖွဲ့ကဒုဥက္ကဋ္ဌဆရာတော်ဥပညာသီရိဥဆောင်တော်ဖွဲ့တို့တက်ရောက်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
။ဒါကတော့ထိုင်းခြေဆိုင် VOE သတင်းတော့နိုင်ကိုရင်ပြပိုးခဲ့တဲ့သတင်းကိုနားဆင်ခဲ့ရတာပါ။ဆက်ပြီးတော့ဖားကတ်မှာတရားမဝင်ကြောက်တူးရင်ခြောင်ချပြီးတော့အရေးယူမယ်ဆိုတဲ့သတင်းကိုလည်းနားဆင်ရအောင်ပါ။ကချင်ပြည်နယ်ဖားကတ်ဒေသမှာတရားမဝင်ကြောက်စိမ့်တူးဖို့ရင်လက်ဝယ်ထားရှိရင်ဥပဒေအရာထောင်တစ်နှစ်ကနေ9နှစ်အထိချမှတ်မယ်ဆိုတော့တားမြစ်မိတ်တွေထုတ်ပြန်လိုက်တာကြောင့်တနိုင်တပိုင်းလောက်ကိုင်းစားတော့နေတဲ့ဒေသခံတွေနဲ့ရေမစေးကြောက်ရှာဖွေသူတိတ်နဲ့ချီဟာထိခိုက်မဲ့အခြေအနေမှာရှိပါတယ်။ဒီကန့်သက်ချက်ကိုအာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်ဆောင်ရွက်လာမယ်ဆိုရင်တော့ဒေသတွင်းမှာရာဇဝတ်မှုတွေထူပြောလာတာနဲ့ဆန္ဒပြတာတွေဖြစ်ပေါ်လာမယ့်အခြေအနေမှာရှိနေပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဖားကန်ဒေတာမှာရင်မစေးကြောက်ရှာဖွေသူတွေကြောင့်ကြောက်စင်းတူးဖော်တဲ့ကုမ္ပဏီတွေထိခိုက်ကြောင်းအမျိုးသားလွတ်တော်မှာဩဂုတ်လအတွင်းကဆွေးနွေးခဲ့ပြီးတဲ့နောက်ဒီလိုတားမြစ်ကန့်သက်တာတွေဆောင်ရွက်လာတာဖြစ်ပါတယ်။လောလောဆယ်ကြောက်စင်းလုပ်ငန်းအပေါ်ကန့်သက်လိုက်တဲ့အခြေအနေကိုဖားကန်ဒေတာကဌာနတိုင်းရင်းသားတဦးဖြစ်တဲ့ဦးလမ်းမောင်လာကြောင်ကအခုလိုပြောပါတယ်
။ဟိုတရားမဝင်တဲ့ကြောက်စင်းတူးဖော်လို့ရှိရင်ပြီးတော့အဲ့ကြောက်စင်းလက်ဝယ်ထားလို့ရှိရင်ထောင်၃လကနေ9နှစ်ဆိုပြီးအမှရေးချိတ်ထားတယ်လေ။အဲ့မြို့နယ်အုပ်ချုပ်ရေးမှူးရုံးရဲ့အရှိမဘောပြီးတော့ကြောက်စင်းရုံးရှိမအောင်အဲ့လိုရေးတက်ထားတာတွေ့ရောက်တယ
်ဒီလိုထုတ်ပြန်လိုက်တာကြောင့်ဒေသခံဌာနတွေအတွက်ပါအခက်အခဲတွေ့လာနိုင်တယ်လို့ဆက်ပြောပါတယ
်ကျွန်တော်တို့ဌာနသားတွေကလည်းဒီအကြောက်စင်းကိုပဲအဓိကထားတော့တာလေဟိုအရင်တော့ကကြတော့တောင်ရလောက်တာတော့ဥယျာဉ်လောက်တာတော့ရှိတယ်ဒါပေမဲ့အခုကုမ္ပဏီခင်းရောက်လာတဲ့ကကြတော့ကျွန်တော်တို့ဒီဥယျာဉ်တွေပါတော့အလုံးဟိုကြောက်စင်းကုမ္ပဏီတွေကဟိုနီးမျိုးစုံတုံးပြီးတော့တင်းလိုက်တာတော့အဲ့တော့ကုမ္ပဏီထောင်လိုက်တော့ရှိတဲ့ခါကျတော့ကျွန်တော်ဌာနေသားလည်းခုဘာမှလုပ်ကင်စားတော့မယ်မြင်နေရလည်းမရှိတော့လေဒီဘာမှမဟုတ်တဲ့ကြောက်စိမ့်လေးကိုတော့မှကျွန်တော်အဲ့လိုရှားဖွေစားတော့နေတော့ကိုအစိုးရကအဲ့လိုလုပ်လိုက်တဲ့ဆိုတဲ့ခါကျတော့ဒါတမင်တက်တဲ့ကျွန်တော်တို့ကိုအလိုင်းကျင့်တယ်လို့ပဲအဲ့လိုပဲပြောရမလို့ဖြစ်နေပြီလေ
လောလောဆယ်မှာတော့ရင်စေးကြောက်ရှားဖွေတာနဲ့ကြောက်စိမ့်ရောင်းဝယ်တာတွေဟာဆက်လက်ဆောင်ရွက်နေစေရှိပြီးအာနာပိုင်တွေဘက်ကတဖြည်းဖြည်းချင်းတင်းကျပ်လာမဲ့အခြေအနေရှိကြောင်းလည်းသုံးသပ်ပါတယ်ဖကန်ဒေတာကအလွတ်သတင်းတော့ကိုစော်မိုးထက်ကတော့ဒီလိုတားမြစ်လိုက်တာကြောင့်ဖကန်ဒေတာအတွင်းမှာနေထိုင်တဲ့တိမ့်နဲ့ချီတဲ့ပြည်သူတွေကိုထိခိုက်စေနိုင်ကြောင်းပြောပါတယ်
။ထိခိုက်တာကတော့ကျွန်တော်တို့ကုမ္ပဏီအလွန်အကုန်ထိခိုက်တယ်ကွာ။ဘာလို့လဲဒီမှာရေမစေးဘူးပဲအခြေခံပြီးတော့ဒီမှာရှိတဲ့ဒေတာကနေစာဝတ်တွေဒါတော့ပဲအထိကထားလို့ရတာလေ။တော်သိတူပေါ်ရေကုမ္ပဏီဒီကဟိုသူတို့ကလိုင်စင်ရှိတဲ့သဘောမျိုးဖြစ်သွားပြီးတော့ကြောက်ကိုတဲခွင့်ပြုခွင့်ရတယ်ကွာ။ကျွန်တော်တို့ကျန်တဲ့သာမန်လက်လုပ်တဲ့စားကြည့်ကြည့်ရေမစေးချလို့ရတဲ့ကြောက်ကိုတော့မှကျွန်တော်တို့ကဒီထဲမှာခိုင်ဆောင်ပြီးတော့ရောင်းဝယ်ခွင့်မရှိဘူးဆိုတော့အဲ့ဒီတခေါက်တက်ရောက်သွားတာလေ။ဦးရီအားဖြင့်ကျွန်တော်တို့ဒီမော်ထဲမှာလူဦးရေအလုံးပေါင်းတန်းတန်းကျော်ရှိတယ်ဗျ။ကျွန်တော်တို့ဒီခမန်းစင်းကောက်တာတန်းတန်းကျော်ဆိုတဲ့နေရာမှာရှင်းပြောရလို့ရှိရင်90ရာခိုင်နှုန်းထိတိုက်တယ်
။အနာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်ကင်တွယ်လာမယ်ဆိုရင်တော့ဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုကိုစုံမိုးထက်ကအခုလိုဆက်ပြောပါတဲ့
။မော်ထဲမှာဗာပြက်တနာရတဲ့နော်ခိုးဆိုးလူရမှုတွေဘလူလာအပ်တဲ့ဒူးကျဲလုံဒူးကျဲလုပ်ငန်းတွေအများကြီးဟိုဖြစ်ထွန်းလာနိုင်တယ်ဗျ။နောက်ပိုင်းဆိုရင်ဆန္ဒပြပွဲတွေကတော့ဖြစ်လာပဲနေထားရှိတယ
်ဒီတားမြစ်ချက်ဟာဒီနှစ်ဇန်နဝါရီလ29ရက်နေ့ကအရင်ဆိုးရသက်တမ်းကုံဆုံးကန်ဒီအချိန်မှာပြည်တော်စုလွှတ်တော်ကထက်မှန်အတီးပြုလိုက်တဲ့ကြောက်မြက်ဥပဒေအရထုတ်ပြန်တာဖြစ်ပါတယ်ဖားကန်ဒေတာကမြို့သားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကတော့ဒီဥပဒေကိုပြန်လည်ပြင်ဆင်ဖို့အတွက်ဆောင်ရွက်သွားမယ်လို့ပြောပါတယ
်ကျွန်တော်ကမြို့သားလွှတ်တော်တာယာဇာတ်နဲ့တဘာပဝန်းကျင်နဲ့ပါလေဒီနေ့လည်းအဲ့ဒီအတွက်ဆွေးနွေးပါတယ်အဓိကကတော့ကျွန်တော်တို့ကဒီဥပဒေမာတလို့ယူကျွန်တော်ပြင်ဖို့လုပ်နေကြတယ်ပြင်နဲ့ပြင်ပြီးတော့မှကျွန်တော်တို့ကဥပဒေရအောင်ကျွန်တော်ပို့ထားပြီဥပဒေရပြန်ပြလာမှမယ်အဲ့ဒီမှာပါကျွန်တော်တို့ကနီးဥပဒေပြန်ဆွဲရမှာနီးဥပဒေလည်းကျွန်တော်ပဲဆွဲမှာပဲ
ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကအမျိုးသားလွှတ်တော်မှာကြောင်မြတ်တူးဖော်ရေးလုပ်ွက်တွေကိုရင်မစေးကြောက်ရှာဖွေသူတွေကဥပဒေမဲ့ကျူးကျော်နေတာကြောင့်ကုမ္ပဏီပိုင်ရှင်တွေရင်ဆိုင်နေရတဲ့ပြဿနာကိုဘယ်လိုဖြေရှင်းဆောင်ရွက်မလဲလို့ရှမ်းပြည်နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကမေးမြန်းခဲ့တာဖြစ်ပါတယ်။ဒီမေးခွန်းကိုစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမမောင်ဝင်းကဒီလိုဖြစ်ပျက်နေတာဟာဒေတာတွင်တရားဥပဒေစိုးမိုးမှုမရှိတာကြောင့်ဖြစ်ကြောင်းနဲ့ဥပဒေမဲ့လုံရက်တွေကိုရှင်းလင်းဖို့အတွက်အုပ်ချုပ်ရေးအဖွဲ့အစဉ်စင်ကရဲတပ်မတော်နဲ့ညှိနှိုင်းဆောင်ရွက်နေကြောင်းဖြေကြားခဲ့ပါတယ်။ပ ဖကန်ဒေတာမှာဆေးရန်ရကြီးတွေကိုအသုံးပြုပြီးကြောက်စင်းကိုအလွန်ကျွံတူးဖော်နေတာကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးရသလိုနှစ်စဉ်ရေကြီးရေရှမ်းတာတွေဖြစ်နေပါတယ်။ကြောက်စင်းတူးဖော်ရာကထွက်ရှိတဲ့မြေစာတွေကိုစနစ်တကျမစွန့်ပစ်တာကြောင့်မကြာခဏဆူသလိုမြေစာပုံပြိုကျပြီးလူသေပျောက်တာတွေလည်းဖြစ်နေပါတယ်။
VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီဇီကာယောဂါပိုးကူးစက်တာတွေနဲ့ပတ်သက်ပြီးတော့ဒီကာကွယ်တဲ့ဥစ္စာတွေမြန်မာနိုင်ငံထဲမှာဘယ်လိုမျိုးစီစဉ်နေသလဲဆိုတဲ့သတင်းကိုဆက်ပြီးပြောပြချင်ပါတယ်။အရှိတောင်အာရှဒေသတွေမှာဇီကာယောဂါပိုးကူးစက်တာတွေမြင့်တက်လာနေတာကြောင့်မြန်မာနိုင်ငံထဲမှာယောဂါကာကွယ်ထိန်းချုပ်နိုင်မှုအတွက်မဟာဗျူဟာကျတဲ့စီမံကိန်းတွေကိုပြင်ဆင်လှုပ်ဆောင်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။စင်ကာပူနဲ့ထိုင်းနိုင်ငံတွေကယောဂါကူးစက်ခံရသူတွေထဲမှာမြန်မာနိုင်ငံသားတဦးစီပါဝင်နေပေမဲ့လို့မြန်မာနိုင်ငံထဲမှာတော့ဇီကာဗိုင်းရပ်စ်ပိုးကူးစက်တာတော့အခုချိန်အထိမရှိသေးဘူးလို့ပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်။
ရှိတောင်အာရှဒေသတွင်းနိုင်ငံတွေအတော်များများမှာဇီကာယောဂါဗိုင်းရပ်စ်ပိုးကူးစက်တာတွေမြင့်တက်လာနေပြီးစင်ကာပူနဲ့ထိုင်းနိုင်ငံတွေကယောဂါပိုးကူးစက်ခံရသူတွေထဲမှာမြန်မာနိုင်ငံသားတဦးစီပါဝင်နေပါတယ်။အခုလိုဒေသတွင်းမှာဇီကာယောဂါပိုးကူးစက်ခံရသူတွေတိုးလာနေပေမဲ့မြန်မာနိုင်ငံတွင်းမှာတော့ယောဂါကူးစက်တာတွေအခုချိန်ထိမရှိသေးဘူးလို့မြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနကူးစက်ယောဂါဌာနရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာညံဝင်းမြင့်ကပြောပါတယ်
ကိုချင်းကြီးတော့ကျွန်တော်တို့ကမတွေ့သေးပါဘူးခင်ဗျ။ထိုင်းမှာတော့မြန်မာနိုင်ငံသားတယောက်ပေါ့နော်။ဒီကူးဆက်ခံရတယ်လို့ကျွန်တော်တို့ထိုင်းနေကျွန်မဝန်ကြီးဌာနသတင်းတင်ရရှိတယ်ပေါ့နော်။နောက်ကြလို့ရှိရင်တော့စင်ကာပူမှာတယောက်ပေါ့
။စင်ကာပူနိုင်ငံမှာတော့ကိုွန်တောင်မိခင်ရှေဦးပါဝင်ယောဂါကူးဆက်ခံသူ329ဦးရှိပြီးတော့ထိုင်းနိုင်ငံမှာတော့နောက်ထပ်ဇီကာဗိုင်းရပ်စ်ပိုးကူးဆက်ခံသူ22ဦးပါဝင်100ကျော်ရှိပြီလို့သိရပါတယ်။ဒေသတွင်းကအိန္ဒိယနိုင်ငံတွေမှာအခုလိုယောဂါပိုးကူးဆက်တာတွေရှိလာတာကြောင့်မြန်မာနိုင်ငံကယောဂါကူးစက်လာနိုင်ခြင်းဘယ်လောက်ထိစိုးရိမ်စရာရှိသလဲဆိုတဲ့အပေါ်မှာဒေါက်တာညဝင်းမြင့်ကတော့အခုလိုပြောပါတယ
်ကျွန်တော်နိုင်ငံအနေနဲ့ဆိုလို့ရှင်လဲဒါဟိုပေါ့နော်အပူပိုင်းဒေသမှာပါတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မို့ ADC ကတော့ကျွန်တော်တို့စီမံကရှိနေတာပေါ့နော်ရှိနေတာဆိုတဲ့အတွက်ကြောင့်မို့ကူးစက်လာနိုင်ခြင်းရှိသလားဆိုလို့ရှင်တော့ကျွန်တော်တို့ဒီ epidemiologically or scientifically ပြောမယ်ဆိုဥပမာဆရာဆိုယောဂါရှိတဲ့လူကတယောက်ပါဝင်လာတယ်အဲ့ဒါကိုဒီမှာရှိနေတဲ့ ADC ကကြိုက်မယ်ဒါမှမဟုတ်လို့ရှင်လဲဒီ ADHD ကဒီလေကြောင်းအပဲဖြစ်ဖြစ်ကုန်းလမ်းအပဲဖြစ်ဝင်လာမယ်ပေါ့နော်ယောဂါပူရှင်ချင်ဝင်လာဆိုလို့ရှိရင်မြန်မာနိုင်ငံနဲ့နိုင်ငံလည်းယောဂါပူဝင်အောင်လာနိုင်ခြေကတော့ရှိပါတယ
်ခင်ဗျာ။ကျမရေးဝန်ကြီးဌာနအနေနဲ့နိုင်ငံသားရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဒေသတွင်းနိုင်ငံတွေကမြန်မာတန်ရုံတာဝန်ရှိသူတွေအပါအဝင်သက်ဆိုင်ရာနိုင်ငံရဲ့ကျန်းမာရေးတာဝန်ခံတွေနဲ့ပူးပေါင်းဆောင်ရွက်တာတွေရှိသလိုပြည်တွင်းမှာဆိုရင်လည်းတိုင်းဒေသကြီးအစိုးရတာဝန်ရှိသူတွေနဲ့ယောဂါကာကွယ်ထိန်းချုပ်နိုင်ဖို့အတွက်လက်တွဲလှုပ်ဆောင်တာတွေရှိတယ်လို့ဒေါက်တာညံဝင်းမြင့်ကပြောပါတယ်
ကျွန်တော်တို့ရဲ့ပေါ့နော်ဒီ strategy မဟာဗျူဟာ plan မှာဆိုလို့ရှိရင်တော့ဥပမာဆရာဆိုလုံးဝမဖြစ်သေးတဲ့အခုလိုလုံးဝမဖြစ်သေးတဲ့ပိုးတွေးမတွေးရှိသေးတဲ့အချိန်ဆိုလို့ရှိရင်ပါလိမ့်မယ်ပေါ့နော်ဥပမာဆရာဆိုယောဂဘိုးစတင်တွေးရှိပြီပေါ့ယောဂဘိုးစတင်တွေးရှိပြီဒါမှမဟုတ်လဲယောဂဘိုးဥပမာဆရာပါဆိုကျွန်တော်တို့ဒီဥပမာ၄-၅ရောက်ပေါ့နော်တစ်ပြိုင်တည်းတွေးပြီဆိုလို့ရှိရင်ဘယ်လိုလုပ်မလဲပေါ့အဲ့ဒီခါကျတော့ကျွန်တော်တို့ assign လိုက်ပေါ့နော်ဘယ်လိုဆောင်ရွက်မယ်ဆိုတော့စီမံချက်ရေးဆွဲထားတာရှိပါတယ်ရှင်းနေနေအတွက်ဆိုလို့ရှိရင်တော့ကျွန်တော်တို့ကပေါ့နော်ဒီဟိုအဓိကဒီ fogging machine ပေါ့ fogging ဒီစစ်ချင်းလေးမဟုတ်တယ်ပေါ့နော် fogging machine ကိုလည်းကျွန်တော်တို့ဒီကျွန်တော်ဝန်ကြီးဌာနရမုံဝင်းနဲ့ထမောင်းဝယ်ယူဖို့ပေါ့နော်ထမောင်းဝယ်ယူဖို့ကျွန်တော်လုပ်ထားတာရှိတယ်အပိတ်ပေါ့အပိတ်ရှိခဲ့တဲ့ဟာဆိုလို့ရှိရင်လည်းကျွန်တော်တို့အပိတ်ရှိခဲ့ဖို့အတွက်ကိုကျွန်တော်တို့ပေါ့နော်ဒီအပိတ်ကိုဝယ်ထားတာပေါ့နော်ဒီအပိတ်ရှိကိုကျွန်တော်ပြည်နယ်တိုင်းနေအားလုံးမှာကျွန်တော်တို့ဒီ campaign တွေနဲ့လုပ်ဖို့အတွက်ပေါ့နော်အဲ့ဒါလေးတော့ကျွန်တော်စီစဉ်ထားတာရှိပါတယ်